္လာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဇူလိုင်လ12ရက်တောက်ကြနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ19နဲ့25ရူကနေဓာတ်ရိုက်နှာဆင်နိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျွန်မစုမုံပါရှင်
။ကျွန်တော်ကတော့ဇော်ဝလိုက်ပါခင်ဗျာ။ဒီညနေမှာထူးခြားတဲ့သတင်းတွေကတော့သကောင်းစင်းရင်ကောက်တဲ့အထက်မှာနိုင်ငံသားဟုတ်မဟုတ်ဆိုတဲ့မေးခွန်းမေးဖို့အဆင်မပြေဖြစ်ခဲ့ပြီးတဲ့နောက်ကုသရေးဝန်ကြီးဌာနအနေနဲ့အဲ့ဒီမေးခွန်းကိုကောက်ယူပေးဖို့တမရကညွှန်ကြားလိုက်ပါတယ်။အမေရိကန်တဲ့ကိုတရားမဝင်ရောက်နေပြီးပြန်ပို့ဖို့အမိန့်ထုတ်ခံထားသူတွေကိုလူမှုကြည့်ကြရေးကလာမယ့်တင်းငွေတွေနဲ့မှလိုက်လံဖမ်းဆီးတော့မှာပါ။အမေရိကန်မှာရှေ့သတင်းပတ်ကျင်းပမဲ့ဘာသာရေးညီလာခံမှာရိုဟင်ဂျာကိုယ်စားလှယ်တွေကိုဖိတ်ကြားထားတယ်လို့ဆိုပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့မဆုမြတ်မွန်နဲ့အတူတင်ပြပေးတော့မှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကလာမယ့်2020ကြာရင်အမေရိကန်ပြည်ထောင်စုမှာကောက်မဲ့သကောင်စီရင်နဲ့နိုင်ငံသားဟုတ်မဟုတ်ဆိုတဲ့မေးခွန်းကိုမထည့်တော့ဘဲနဲ့နိုင်ငံတွင်းမှာနေထိုင်သူတွေရဲ့ပတ်သက်တဲ့အချက်လက်တွေကိုကောက်ယူသွားဖို့ဆုံးဖြတ်လိုက်ပါတယ်
။ As a result of today's executive order,We will be able to ensure the 2020 census generates an accurate count.
ဒီသတင်းနောက်ပိုင်းမှာပြည့်စုံနာဆင်ရပါမယ်ရှင်။နောက်အမေရိကန်ပြည်ထောင်စုတောင်ပိုင်းနယ်စပ်မှာဒုက္ခသည်တွေနဲ့ရွှေ့ပြောင်းအခြေချသူတွေကိုထိန်းသိမ်းထားတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကလူသားမဆန်ဘူးဆိုပြီးပြောကြားလိုက်တဲ့အကြောင်းထိုင်းနိုင်ငံထဲမှာတော့နိုင်ငံသားအလုပ်သမားတွေလုပ်ကင်ခွင့်မရှိတဲ့အလုပ်တွေကိုလုပ်နေကြတဲ့မြန်မာတွေဖမ်းခံရတာလူ100လောက်ရှိသွားပြီဖြစ်ပြီးတက်ခရိုင်နဲ့မဲဆောက်အပါဝင်နေရာပေါင်းစုံမှာတော့စစ်စင်ရေးတွေဇက်တိုက်လုပ်နေတဲ့အကြောင်းသတင်းပေးပို့ချက်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်သုံးကတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မဆုမြတ်မွန်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။အမေရိကန်ပြည်ထောင်စုအတွင်းနိုင်ငံသားဗနဦးရှိနေတယ်ဆိုတဲ့အချက်လက်တွေကောက်ခံဖို့သမ္မတဒေါ်နယ်ထရမ့်ကသမ္မတညွှန်ကြားချက်အမိန့်ထုတ်ပြန်ပြီးကုသရေးဝန်ကြီးဝန်ကြီးဌာနကိုတာဝန်ပေးလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာ10နှစ်တကြိမ်ကောက်ယူတဲ့တကောင်စင်ရင်မှာနိုင်ငံသား home house ဆိုတဲ့မေကွန်ထက်မိမဲ့အငင်းပွားပွဲအစီအစဉ်ကိုသမရကဆွန့်လွတ်လိုက်ပြီးတဲ့နောက်မှာအခုလိုတခြားဘက်ကနေနိုင်ငံသားစင်ရင်ကိုကောက်ယူဖို့ကြိုးစားလာတာပါသမရအမိတ်ကြေညာချက်ထုတ်ပြန်လိုက်တဲ့အတွက်2020တကောင်စင်ရင်မှာနိုင်ငံသားဘယ်နှယောက်ရှိတယ်နိုင်ငံသားမဟုတ်သူဘယ်နှယောက်ရှိတယ်ဆိုတာအပြင်အမေရိကန်ပြည်ထောင်စုထဲမှာတရားမဝင်နေထိုင်သူဘယ်နှဦးရှိတယ်ဆိုတာကိုပါအတိအကျသိနိုင်မှာဖြစ်ကြောင်းပြည်ထောင်စုအစိုးရရှေ့နေချုပ်ဝီလျံပါကုတ္တရယဝေဝန်ကြီးဝဲဘာရိုးစတိုကိုခြံရံပြီးအင်ပီရောမှာပြုလုပ်တဲ့သတင်းသာရှင်းလင်းပွဲအတွင်းသမရကပြောပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုမှာရှိတဲ့လူဦးရေစုစုပေါင်းထဲမှာနိုင်ငံသားဘယ်နှဦးရှိတယ်ဆိုတဲ့စည်းရင်းရအောင်လုပ်မဲ့သူ့ရဲ့အစီအစဉ်ကိုလက်လျှော့မှာမဟုတ်ကြောင်းလဲသမရထွန်းကပြောပါတယ်။မဲပေးခွင့်ရှိရေးဥပဒေကိုပံ့ပိုးတဲ့အနေနဲ့သကောင်စည်းရင်းထဲမှာနိုင်ငံသားဟုတ်မဟုတ်ဆိုတဲ့မေးခွန်းထည့်မိမဲ့သမရထွန်းအစိုးရအစီအစဉ်ဟာတမင်လောက်ကြံတီထွင်ထားတဲ့မေးခွန်းဖြစ်ကြောင်းနိုင်ငံတော်တရားရုံးကြီးကဆုံးဖြတ်ချက်ချလိုက်ဒါကြောင့်သမရရဲ့အစီအစဉ်ပြတ်သွားခဲ့ပြီးတဲ့နောက်မှာအခုလိုတခြားဘက်ကနေနိုင်ငံသားစင်ရနိုင်ဖို့စီစဉ်လာတာဖြစ်ပါတယ်
။အမေရိကန်မှာတရားမဝင်နေထိုင်နေကြသူတွေကနေရပြန်ပို့ဖို့အမိန့်ထုတ်ခံထားရသူ2000တဲ့မနည်းကိုအဓိကထားရှာဖွေဖမ်းဆီးမှုတွေလူဝေမှုကြီးကြပ်ရေးနဲ့ကောက်ခွန်ဌာန ICE ကတနင်္ဂနွေနေ့စတင်ပြုလုပ်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။ရှာဖွေဖမ်းဆီးမဲ့အစီအစဉ်ကို ICE ကတော့အတိမပြုသေးပါဘူး။အမေရိကန်ထဲမှာတရားမဝင်နေထိုင်နေကြသူတန်းတဲ့ချီကိုနေရပြန်ပို့မယ်လို့ဒမရဒေါ်နယ်ထရမ့်ကလွန်ခဲ့တဲ့သတင်းသုံးပတ်ထဲကကတိပေးထားပါတယ်။နိုင်ငံပြောင်းအခြေချသူများအခွင့်အရေးလှုပ်ရှားသူတွေကတော့တနင်္ဂနွေနေ့မတိုင်ခင်တည်းက ICE အရာရှိတွေလိုက်လံရှာဖွေဖမ်းဆီးမှုတွေလုပ်လိုက်မယ်လို့ခန့်မှန်းနေကြပါတယ်။နိုင်ငံတွေကနေပြည်နှင်တန်ပေးခံရမယ့်သူစည်ရင်နဲ့နိုင်ငံတွေကနေနှင်ထုတ်မဲ့စည်ရင်နဲ့ဘယ်သူတွေပါတယ်ဆိုတာခုထိတော့မသိရသေးဘူးလို့ ICE အရာရှိတယောက်က VOA ကိုပြောပါတယ်။နိုင်ငံတွေကနေလုံးဝထွက်သွားဖို့အမိန့်ထုတ်ခံထားရသူတရားမဝင်တပ်တန်းကိုပထမပြစ်မှတ်ထားလိမ့်မယ်လို့အမေရိကန်နိုင်ငံသားနဲ့လူဝင်မှုကြီးကြပ်ရေးဌာန USCIS ယာယီညွှန်ကြားရေးမှူးကန်ကိုချန်နယ်လီကသတင်းတောက်တွေကိုပုံထူးနေတုန်းကပြောကြားခဲ့ပါတယ်။အခုလိုတရားမဝင်နေထိုင်နေသူတွေကိုဖမ်းဆီးနေရပြန်ပို့မဲ့အစီအစဉ်ဟာရက်ဆက်တဲ့လောက်ရဖြစ်တယ်လို့အထက်လွှတ်တော်လူနည်းစုခေါင်းဆောင်ဒီမိုကရက်လွှတ်တော်အမတ်ချက်ရှူမာကဖော်ပြပြောကြားခဲ့ပါတယ်။အမေရိကန်ကအဓိကမြို့ကြီး10မြို့မှာလိုက်လံရှာဖွေဖမ်းဆီးတဲ့စီမံကိန်းကိုစတင်လုပ်လိုက်မယ်လို့ New York Times သတင်းစာကြီးမှကြားသာရင်းနေတုန်းကစတင်သတင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်
။ Hormuz ကြီးလက်ကြားကိုဖြတ်သွားနေတဲ့ British ရင်းနှီးသင်္ဘောကိုအီရန်စစ်ရေးရင်တွေကဟန်တားခဲ့တယ်လို့ Britain အစိုးရကကြားသာရင်းနေမှာပြောပါတယ်။အီရန်စစ်ရေးရင်ကဟန်တားဖို့ကြိုးစားတာမှာ British သင်္ဘောကနှုတ်နဲ့သတိပေးလိုက်တော့မှနောက်ကျောင်းပြန်လဲသွားတယ်လို့ British အစိုးရကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဗြိတိရှဘက်ကအဲဒီလိုဆွဆွပြောဆိုတဲ့ကိစ္စပေါ်အီရန်တော်လိုင်းအဆောင်တပ်ဖွဲ့ကညှင်းဆော်လိုက်ပါတယ်။အီရန်ရစ်တပ်တင်မောတွေခါလော်ရုပ်လုစင်တိုင်လုဆောင်ခဲ့တာဖြစ်ပြီးနိုင်ငံခြား ဘယ်နိုင်ငံသားတင်မောနဲ့မှထိတ်တိုက်ရင်ဆိုင်မှုမရှိခဲ့တဲ့အကြောင်းအထူးသဖြင့်အင်္ဂလိပ်တင်မောနဲ့ထိတ်တိုက်ရင်ဆိုင်ခဲ့ခြင်းမရှိကြောင်းအီရန်ဒေါ်လာရေးအဆောင်တပ်ဖွဲ့ရဲ့ပြောကြားချက်ကိုအစိုးရပိုင်းဖာစတင်းမှာဖော်ပြထားပါတယ်။အဲ့ဒီဒေသမှာတာဝန်ကျနေတဲ့အမေရိကန်ရေတပ်တပ်မဟာ9ရဲ့တပ်မှူးရေတပ်ဗိုလ်ချုပ်ကြီးဂျင်မလွိုင်းကတော့အီရန်ဒေါ်လာရေးအဆောင်တပ်ဖွဲ့ကအဲ့ဒီဒေသမှာဗြိတိသျှအင်တာနက်တင်မောကိုဇူလိုင်လ10ရက်နေ့ကတရားမဝင်နှောက်ယှက်ခဲ့တယ်ဆိုတာကိုသိထားကြောင်းနဲ့ဒီကိစ္စအတွက်ဗြိတိသျှတော်ဝင်ရစ်တက်နဲ့ပူးပေါင်းဆောင်ရွက်နေကြောင်းကြာတာပရိနေနောက်ပိုင်းကကြေညာချက်ထုတ်ပြန်ပါတယ်ဗြိတိသျှအလံတင်ထားတဲ့ British Heritage ရင်နာတင်တင်မောကိုအီရန်ဒေါ်လာရေးအဆောင်တပ်ဖွဲ့ကနောက်ယှက်ခဲ့တဲ့ကိစ္စကိုပြစ်တင်ရှုံချကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Morgan Ortega's ကကြာတာပရိနေမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းထည့်သွင်းပြောကြားခဲ့ပါတယ်
ရုရှားနိုင်ငံကနေမှာယူတဲ့ S-400 အမျိုးအစားလေကြောင်းယံကာကွယ်ရေးစနစ်ကိုလက်ခံရရှိပြီလို့တူရကီကာကွယ်ရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အန်ကာရာမြို့တော်ပြင်ပနားမှာရှိတဲ့ Martit လေတပ်အခြေစိုက်စခန်းစီကိုရုရှားလို့တာဝေးဖြစ်မစ်ဆောင်းဒုံးယံကာကွယ်ရေးစနစ်ရောက်လာတာဖြစ်ပါတယ်။ NATO အဖွဲ့ဝင်နိုင်ငံတစ်ခုကပထမဆုံးရုရှားစီကလက်နက်ဝယ်ယူလာမှုအဖွဲ့ဝင်တူရကီအနေနဲ့ရုရှားအစိုးရနဲ့ပိုနီးကပ်နေပြီလားဆိုတဲ့စိုးရိမ်မှုတွေလည်းထွက်ပေါ်နေပါတယ်။ဒေါ်လာတန်း 2,000 တန်ဖိုးရှိတယ်လို့ဆိုတဲ့ရုရှားနဲ့ဒီလက်နက်အယောင်းဝယ်သဘောတူညီချက်ကနေနှုတ်ထွက်ဖို့အမေရိကန်ကတူရကီကိုပြင်းပြင်းထန်ထန်တိုက်တွန်းထားတာပါတကယ်လို့ရုရှားစီကလက်နက်ဝယ်ရင်အမေရိကန်က F-35 အမျိုးအစား Stealth Fighter Jet တွေတူရကီကိုရောင်းတော့မှာမဟုတ်ဘူးလို့ပြောကြားထားပါတယ်အဲ့ဒီလိုလို့ရင်တော့တူရကီဘက်ကလက်နက်အယောင်းဝယ်စာချုပ်အရဒေါ်လာဘီလီယံနဲ့ချီဆုံးရှုံးမှာပါတူရကီလေယာဉ် pilot တွေကိုအမေရိကန်မှာတင်တန်းတက်ခွင့်ပါဝင်တဲ့အစီအစဉ်နဲ့အမေရိကန် Stealth Fighter Jet လေယာဉ်တွေဝယ်ယူဖို့တူရကီကစီစဉ်နေတာဖြစ်ပါတယ်။အခုတော့ဒီအစီအစဉ်ဖြစ်တော့မဲ့ပုံမရပါဘူး။ရုရှားလို့လက်နက်စနစ်တွေဟာ NATO တပ်ဖွဲ့ဝင်တွေသုံးတဲ့စနစ်နဲ့မကိုက်တဲ့အပြင် F-35 အမျိုးအစား Stealth Fighter Jet တွေအတွက်အန္တရာယ်ရှိတယ်လို့အမေရိကန်ကအကြိမ်ကြိမ်ပြောကြားခဲ့ပါတယ်။တူရကီဘက်ကတော့သူ့နိုင်ငံကာကွယ်ဖို့ဘယ်လက်နက်ဝယ်မယ်ဆိုတာကိုယ်တိုင်လွတ်လွတ်လပ်လပ်ရွေးချယ်ပိုင်ခွင့်ရှိတယ်လို့အလေးထားပြောပြီးရုရှားစီကလက်နက်မဝယ်ဖို့အမေရိကန်ရဲ့တောင်းဆိုမှုကိုညှင်းဆန်ခဲ့ပါတယ
် VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25kilohertz 11965တော့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကဘာတဝမ်းဘာသာရေးဖိနှိပ်မှုတွေဖြစ်ပေါ်နေတာတွေကိုမိမောင်းထိုးပြဖို့ရည်ရွယ်တဲ့ညီလာခံတစ်ခုအခြေသတင်းပတ်အတွင်းဝါရှင်တန်ဒီစီမြို့မှာကျင်းပမယ်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနကပြောပါတယ်အခုကျင်းပမယ်ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာညီလာခံကိုရိုဟင်ဂျာတွေအပါအဝင်နိုင်ငံပေါင်းဒေသတွေကြော်ကကိုယ်စားလှယ်တွေတက်ရောက်ကြမှာဖြစ်ကြောင်းအမေရိကန်ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာတာမကြီးဆန်ဘရောင်းဘက်ကပြောပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့တာမကြီးဘရောင်းဘက်ထည့်သွင်းပြောဆိုသွားတာမှာတော့
There will be Rohingya here. There will not be representatives of the Myanmar government invited.
ဒီညီလာခံကိုတက်ရောက်ကြမဲ့သူတွေစီးနေမှာမြန်မာနိုင်ငံကထွက်ပြေးလာတဲ့ Rohingya Muslim ကိုယ်စားလှယ်တွေပါဝင်မဲ့အကြောင်းညီလာခံကိုတက်ဖို့အတွက်အမေရိကန်ပြည်ထောင်စုနဲ့သဘောထားချင်းတိုက်ဆိုင်တဲ့နိုင်ငံတွေကသာဖိတ်ကြားထားတာကြောင့်မြန်မာအစိုးရကိုယ်စားလှယ်တွေပါမှာမဟုတ်ကြောင်းမြန်မာနိုင်ငံကိုတော့သဘောထားတိုက်ဆိုင်တဲ့နိုင်ငံလို့သတ်မှတ်မထားကြောင်းပြောကြားခဲ့ပါတယ်။တရုတ်နိုင်ငံရှင်ကျန်းဒေသကမွတ်စလင်လူနည်းစုတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေကိုလည်းသမ္မတဒေါ်နယ်ထရမ့်အစိုးရကမိမောင်းထိုးတင်ပြနေပြီးအဲ့ဒီအခွင့်အရေးချိုးဖောက်မှုမှာပါဝင်သူတွေနဲ့ထိတွေ့ဆက်ဆံတဲ့ကုမ္ပဏီတွေကိုအရေးယူမဲ့ပိတ်ဆို့မှုတွေလည်းချမှတ်ထားပြီးဖြစ်ပါတယ်။ညီလာခံကိုဖိတ်ကြားထားသူတွေလည်းမကြသေးခင်ကဆန်ဒီယေဂိုမြို့ကဂျူးဖျားကြောင်းမှာဖြစ်သွားခဲ့တဲ့ပြစ်ခတ်မှု၊နယူးဇီလန်နိုင်ငံဘလီကြောင်းပြစ်ခတ်မှုတိရလင်္ကာနိုင်ငံမှာ Easter Sunday နေ့ကတိုက်ခတ်ခံရမယ့်မှုတွေမှာတည်ဆုံရသူတွေရဲ့မိသားစုဝင်တွေကိုလည်းပါဝင်တယ်လို့ဆိုပါတယ
်။စီရေးရလိုအပ်လာရင်ဒါမှမဟုတ်လူသားချင်းစာနာတဲ့အကူအညီတွေပေးဖို့လိုအပ်လာတဲ့အခါရေးတဲ့ချင်းချင်းကြားမှာဆက်တွေ့ပူးပေါင်းဆောင်ရွက်နိုင်မှုရည်ရွယ်တဲ့ Fastex စီရေးလေ့ကျင့်မှုကိုမြန်မာနဲ့စင်ကာပူရေတပ်တို့ပထမဆုံးအကြိမ်လုပ်ခဲ့ပါတယ်။စင်ကာပူရေတပ်က RSS Valiant နဲ့ RSS Valor စစ်လေရေးစစ်ရေးရဲ့နှစ်ဆင်းဟာရန်ကုန်ကိုတွားရောက်ခဲ့ပြီးတော့မြန်မာစစ်တပ်နဲ့စစ်ရေးလေ့ကျင့်ခဲ့တယ်လို့စင်ကာပူရေတပ်ကသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာတပ်မတော်ရေကဗိုလ်မှူးချုပ်ထိန်ဝင်းအပါအဝင်မြန်မာတာဝန်ရှိသူတွေနဲ့အလုပ်ဖြစ်တဲ့ဆွေးနွေးမှုတွေလုပ်နိုင်ခဲ့တယ်လို့လည်းဖော်ပြထားပါတယ်မြန်မာရေတပ်နဲ့ပထမဆုံးအကြိမ်ပင်လယ်ထဲမှာပတ်ဆက်စစ်ရေးလေ့ကျင့်မှုကိုလုပ်နိုင်ခဲ့ကြောင်းနဲ့နှစ်နိုင်ငံကြားခိုင်မာတဲ့စစ်ဖက်ဆက်ဆံရေးတည်ဆောက်ရမှာအခုလိုမျိုးပူးတွဲစစ်ရေးလေ့ကျင့်မှုကအရေးကြီးတယ်လို့စင်ကာပူရေတပ်ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်
ဖိလစ်ပိုင်အစိုးရရဲ့မွေးစွာတိုက်ဖျက်မှုအစီအစဉ်အတွင်း လူတွေထောင်နဲ့ချီပြီးတည်ဆုံခဲ့ရတဲ့ဆိုတဲ့ကိစ္စကိုစုံစမ်းစစ်ဆေးသွားမယ်လို့ကုလသမဂ္ဂလူခွင့်ရေးကောင်စီကပြောပါတယ်။အိုင်စလန်နိုင်ငံကတင်သွင်းတဲ့အဲ့ဒီအဆိုပြုချက်ကိုလူခွင့်ရေးကောင်စီက18မဲ14မဲနဲ့ကြာသပတေးနေ့မှာမဲခွဲအတည်ပြုလိုက်တာပါ။မွေးစေဝါတိုက်ဖျက်ရေးအစီအစဉ်တွေကိုသမ္မတရိုဒရီဂိုဒူတာတဲက2016ခုနှစ်မှာစတင်လိုက်ကြတဲ့ကဥပဒေမဲ့တပ်ဖြတ်မှုအကြောင်းမဲ့ဖမ်းဆီးခြင်းနဲ့ရဲတပ်ဖွဲ့ရဲ့လက်ထက်မှာလူတွေအများပြားပျောက်ဆုံးသွားတာတွေဖြစ်ပေါ်ခဲ့တယ်လို့အဲ့ဒီအဆိုပြုချက်မှာဖော်ပြထားပါတယ်။လူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုဂျနီဗာရှိတဲ့ဖိလစ်ပိုင်တာမတ်ကချက်ချင်းကောင်းကင်လက်ပြီးဒီဆုံးဖြတ်ချက်ဟာလူခွင့်ရေးအတွက်အောင်ပွဲခံတဲ့ဆုံးဖြတ်ချက်မဟုတ်ဘဲဟန်ပြတက်တက်သာဖြစ်ကြောင်းပြောပါတယ်။လူခွင့်ရေးအဖွဲ့တွေကတော့ဒီဆုံးဖြတ်ချက်ကိုကြိုဆိုလိုက်ကြပါတယ်။ဒါဟာတရားဥပဒေစိုးမိုးရေးနဲ့တာဝန်ယူမှုတာဝန်ခံမှုတို့အတွက်အရေးပါတဲ့ခြေလှမ်းတရားဖြစ်ကြောင်း Amnesty International နိုင်ငံတကာလူချင်းချမ်းသာကွင်အဖွဲ့ကြီးကပြောပါတယ်
။ကျွန်လအတွင်းတရုတ်နိုင်ငံရဲ့ကုန်ပစ္စည်းတင်ပို့မှုကျဆင်းခဲ့တယ်လို့သွင်းကုန်ကလည်းခန့်မှန်းထားတာထက်နေခဲ့တဲ့အတွက်ကမ္ဘာစီးပွားရေးအင်အားအကြီးဆုံးတရုတ်နိုင်ငံအပေါ်အမေရိကန်ရဲ့ကုန်သွယ်ရေးဖိအားတွေပြီးနေတဲ့နောက်ထပ်လက္ခဏာအဖြစ်မြင်နေကြပါတယ်။တရုတ်ကောက်ခွန်ဌာနကဒီကနေ့ထုတ်ပြန်တဲ့ကိန်းဂဏန်းတွေအရတရုတ်ပို့ကုန်ဟာ2018ကျွန်လကထက် 1.3 ရာခိုင်နှုန်းကျဆင်းခဲ့ပါတယ်။သွင်းကုန်ကလည်း 9.3 ရာခိုင်နှုန်းကျဆင်းခဲ့တာပါ။ပြည်ရင်းမှာရောပြည်ပမှာပါဝယ်လိုအားကျဆင်းခဲ့တယ်လို့အမေရိကန်ကကုန်သွယ်ခွင်တည်တည်တတ်တာတိုးမြင့်ခဲ့တာကြောင့်တရုတ်ထုတ်ကုန်လုပ်ငန်းတွေအခက်အခဲကြုံနေပါတယ်။အစတည်းကအမျက်နည်းနေတဲ့အခြေအနေမှာအခုလိုမျိုးကျဆင်းနေတာကြောင့်တရုတ်အစိုးရဘက်ကလုပ်ငန်းတွေအပေါ်စီးပွားရေးအရကြားခံပေးတဲ့ဆောင်ရွက်မှုတွေလိုအပ်လာလိမ့်မယ်လို့လေးလာသူတချို့ကပြောကြပါတယ်။ဒေါ်လာ200ဘီလီယံတန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်အမေရိကန်ကသွင်းကုန်ကို25ရာခိုင်နှုန်းအထိကောက်ခံမှုကိုဂျွန်လမှာပထမဆုံးအပြည့်အဝကြုံခဲ့တာဖြစ်ပါတယ်။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးဆွေးနွေးမှုတွေပြန်လည်စတင်ဖို့နှစ်ဖက်လုံးကသဘောတူထားကြပေမဲ့ဆွေးနွေးနေစဉ်ကာလမှာတရုတ်ကုန်ပစ္စည်းတွေအပေါ်ကောက်ခံတဲ့သွင်းကုန်ခွန်တွေကိုဖယ်ရှားပေးမှာမဟုတ်ဘူးလို့အမေရိကန်အစိုးရကပြောကြားထားပါတယ်
။မက္ကဆီကိုပင်လယ်ကွေ့ကိုဖြတ်တန်းတိုက်ခတ်လာနေတဲ့မုန်တိုင်းဘယ်ရီကြောင့်လူဝီဇီယားနားပြည်နယ်ကမ်းရိုးတန်းဒေသတွေမှာမုန်တိုင်းသတိပေးချက်တွေထုတ်ပြန်ထားပါတယ်။သမ္မတဒေါ်နယ်ထရမ့်ကလူဝီဇီယားနားပြည်နယ်ကိုကြာသပတေးနေ့နောက်ပိုင်းမှာအရေးပေါ်အခြေအနေကြေညာလိုက်ပြီးဖြစ်တာကြောင့်မွန်တိုင်းတိုက်ခတ်နေစဉ်နဲ့နောက်ဆက်တဲ့ကာလတွေမှာအမိမြေလုံခြုံရေးဝန်ကြီးဌာနနဲ့ပြည်ထောင်စုအရေးပေါ်ကယ်ဆယ်ရေးဌာနဖီမာတို့အနေနဲ့အစိုးရရမုံငွေတွေကိုအကူအညီပေးဖို့ပြင်ဆင်နေကြပြီဖြစ်ပါတယ်။မွန်တိုင်းဟာပြင်းအားအဆင့်တင့်နဲ့တောက်ကြနေနောင်ပိုင်းဒါမှမဟုတ်စနေနေ့အစောပိုင်းမှာဝင်ရောက်တိုက်ခတ်မယ်လို့မိုးစလပညာရှင်တွေကခန့်မှန်းထားကြပါတယ်။ဒါဟာအခုနှစ်မုန်တိုင်းရာသီအတွက်ပထမဆုံးဝင်ရောက်တိုက်ခတ်တဲ့မုန်တိုင်းဖြစ်ပါတယ်။တောက်ကြနေအစောပိုင်းအထိတော့မုန်တိုင်းဘယ်ရီဟာမစ္စဆီပီမြစ်ရဲ့အနောက်တောင်ဘက်ကီလိုမီတာ155လောက်မှာဝေးတဲ့နေရာမှာရှိနေတယ်လို့ဆိုပါတယ
်။တောက်ကြညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုစောဝင်းလိုက်နဲ့မဆုမြတ်မွန်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုအရင်ဆုံးတောက်ကြညနေခင်းအတွက်ထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ American သမ္မတ Donald Trump ကလာမယ့်2020ကြာရင် American ပြည်ထောင်စုမှာကောက်မဲ့သကောင်ဆင်းရင်းထဲမှာနိုင်ငံသားဟုတ်မဟုတ်ဆိုတဲ့မေးခွန်းကိုမထည့်တော့ဘဲနိုင်ငံတွင်းမှာနေထိုင်သူတွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုအစိုးရဌာနတွေကနေတဆင့်ကောက်ယူသွားဖို့ဆုံးဖြတ်လိုက်ပါတယ်။သမ္မတ Trump ကတော့ဒီမေးခွန်းကဥပဒေနဲ့ညီတဲ့မေးခွန်းဖြစ်တယ်လို့ပြောလိုက်ပြီးဒါကိုမမေးနိုင်အောင်အခက်အခဲတွေလုပ်ခဲ့ကြတဲ့အတွက်ဒီမိုကရက်တွေနဲ့တရားရုံးကိုပြစ်တင်လိုက်ပါတယ်။အတိုက်ခံတွေဘက်ကတော့ဒီမေးခွန်းကိုထည့်လိုက်ခြင်းအပြင်နိုင်ငံသားမဟုတ်တဲ့သူတွေကိုသကောင်စင်းမှာပါဝင်ဖို့အဟန့်အတားဖြစ်စေမှာဖြစ်တယ်လို့စည်ရင်းတွေအတိအကျမဖြစ်တဲ့အတွက် Republican တွေကိုလည်းအောက်လွှတ်တော်နဲ့တခြားနေရာတွေမှာအသာစီးရစေမှာဖြစ်တယ်လို့ပြောလိုက်ပါတယ်။ VOA သတင်းတောက်ဇလတီစာဟုတ်သတင်းပေးပို့ထားတာကိုရနိုင်ပြောပြပေးပါရှင်။
အမေရိကန်ဘုဆိုးရဌာနအလုံးအနေနဲ့နိုင်ငံတွင်းမှာနေထိုင်သူတွေရဲ့နိုင်ငံသားဟုတ်မဟုတ်ဆိုတဲ့မှတ်တမ်းအချက်အလက်တွေကိုကုသရေးဝန်ကြီးဌာနကိုပေးကြဖို့အုပ်ချုပ်ရေးအမိန့်တရက်ကိုထုတ်ပြန်လိုက်တယ်လို့တမနာထရမ့်ကကြာသပတေးနေ့မှာကြေညာလိုက်ပါတယ
်။ As a result of today's executive order, we will be able to ensure the 2020 census generates an accurate count.
ဒီနေ့ထုတ်ပြန်လိုက်တဲ့အုပ်ချုပ်ရေးအမိန့်ကကျွန်တော်အနေနဲ့မိကုန်းနဲ့တိတ်မေးစရာမလိုပဲ2020ပြည့်သကောင်းစင်းမှာနိုင်ငံသားဘလောက်နိုင်ငံသားမဟုတ်တဲ့သူဘလောက်နဲ့တရားမဝင်လာရောက်နေထိုင်သူဘလောက်ဆိုတော့ကိုတိတိကျကျလောက်သွားနိုင်မှာဖြစ်ပါတယ
်။အခုလိုပုံစံမျိုးနဲ့အချက်လက်တွေကိုကောက်ယူတာကသကောင်းစင်းကနေနိုင်ငံသားဟုတ်မဟုတ်ဆိုတဲ့မိကုန်းကိုမေးရတာထက်ပိုတိကျပြီးတော့ကြေကြေပြန့်ပြန့်ရှိတယ်လို့လည်းပြောပါတယ
်။ We will utilize these vast federal databases to gain a full, complete and accurate count
ကျွန်တော်အနေနဲ့နိုင်ငံသားမဟုတ်တဲ့သူတွေရဲ့အစီအစဉ်ကိုပြေဝအတိအကျရဖို့အတွက်အမိမြင်လုံရုံဦးညီဌာနနဲ့လူမှုဖွံ့ဖြိုးရေးဌာနတွေပါဝင်အမေရိကန်ဘိုးဆွေဌာနအသီးသီးမှရှိတဲ့မှတ်တမ်းချက်လက်တွေကိုသုံးပါပါဆွေရဲမှာသတင်းချက်လက်တွေအများကြီးရှိနေပြီးတခုမှမကြံစည်ရပါဘူ
းပညာရေးကျန်းမာရေးစောင့်ရှောက်မှုနိုင်ငံသားခွင့်ရေးဒါမှမဟုတ်လူမှုကြီးကြပ်ရေးစတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ခိုင်မာတဲ့အများပြည်သူဆိုင်ရာမူဝါဒတွေချမှတ်တဲ့နေရာမှာအမေရိကန်နိုင်ငံသားလူဦးရေစီးရင်ကအရေးကြီးတယ်လို့သမ္မတထရမ့်ကပြောပါတယ
် Far left Democrats in our country are determined to conceal the number of illegal aliens
ဒီနိုင်ငံမှာရှိတဲ့လက်ဝဲစွန်းရဒီမိုကရက်တစ်ကတရားမဝင်လောက်နေထိုင်ကြသူတွေရဲ့အရေးထုတ်ကိုဖုံးကွယ်ဖို့ဆုံးဖြတ်ထားကြပါတယ
်သမ္မတထရမ့်အစိုးရအနေနဲ့နိုင်ငံသားဟုတ်မဟုတ်ဆိုတဲ့အချက်လက်တွေကိုတုံးပြီးတော့အများပြည်သူတွေတုံးနေတဲ့ငွေတွေကိုရွှေပြောင်းခြေချသူတွေအများပြားနေတဲ့မျိုးကြီးတွေကနေ Republican တွေကိုထောက်ခံတဲ့နေရာတွေကိုရွှေ့ပြီးပြလိုက်မှာကိုစိုးရိမ်မှုတွေလည်းရှိနေကြပါတယ်ဒီအချက်လက်တွေကိုသုံးပြီး Republican Party အသာမှုရအောင်ပြည်နယ်တွေကမဲဆန္ဒနယ်တွေကိုပြန်ပြင်တာတွေလှုပ်လာနိုင်ခြင်းရှိတယ်လို့ Brookings Institution ကသကောင်းချင်းပညာရှင် William Frey ကပြောပါတယ
် What that would do would be cut out the representation of young children who are not yet old enough to vote and racial minorities who are not citizens
မဲဆန္ဒနယ်တွေကိုပြောင်းလဲလိုက်တဲ့အတွက်မဲမပေးနိုင်သေးတဲ့လူငယ်တွေနိုင်ငံသားမဟုတ်တဲ့လူနည်းစုဝင်တွေရဲ့မဲတွေကိုရှော့ပစ်လဲရမှာဖြစ်တယ်လို့Republican တွေကိုပို့ပြီးတော့အသာစီးရစီမဲ့မဲဆန္ဒနယ်တွေဖြစ်လာအောင်လုပ်ပေးနိုင်မှာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ Republican Party ကိုအခုနောက်ပိုင်းမှာထောက်ခံတဲ့သူတွေဟာအသက်ကြီးတဲ့သူတွေလူပြူတွေနဲ့ကြီးလက်နေလူဒန်းစားတွေဖြစ်ပါတယ
်။ဒီသကောင်ချင်းကောက်ယူမှုကိုတော့ဒီမဲဆန္ဒနယ်တွေတတ်မှတ်ရေးဆွဲဖို့အတွက်အသုံးပြုတာဖြစ်ပါတယ်။ဒါပေမဲ့နိုင်ငံသားမဟုတ်တဲ့သူတွေကိုဖယ်ပြီးနိုင်ငံသားဥယျာဉ်ကိုပဲမူတည်လှုပ်ချင်းအဖြစ်လူနည်းစုဝင်တွေပုံနေပြီးတော့ Republican Party ကိုထောက်ခံတဲ့သူတွေပုံများတဲ့မဲဆန္ဒနယ်တွေကိုဖန်တီးပေးလာမှာဖြစ်တယ်လို့ Frey ကပြောပါတယ်။သမ္မတထရမ့်ရဲ့ရှေ့နေချုပ် William Barr ကတော့နိုင်ငံသားဟုတ်မဟုတ်ဆိုတဲ့မေးခွန်းကဥပဒေနဲ့ညီတယ်လို့ပြောလိုက်ပေမဲ့လည်းဥပဒေကြောင့်ရတော့တကောင်ချင်းကောက်မဲ့အချိန်ပြီးတော့တတ်သေးပြနိုင်မှာမဟုတ်ပါဘူးခင်ဗျာ။
ကိုရနိုင်ပါရှင်ဆက်ပြီးတော့အမေရိကန်ပြည်ထောင်စုမှာရွှေပြောင်းခြေချသူတွေကိုထိန်းသိမ်းထားတဲ့အခြေအနေပေါ်မှာကုလရဲ့စိုးရင်ချက်သတင်းတင်ပြခြင်းပါတယ်အမေရိကန်ပြည်ထောင်စုတောင်ပိုင်းနယ်စပ်မှာတော့ဒုက္ခသည်တွေနဲ့ရွှေပြောင်းခြေချသူတွေကိုထိန်းသိမ်းထားတဲ့အခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးမစ်ရှဲဗာရှလက်ကလူသားမဆန်ကြောင်းအင်မတန်မှဆက်ဆုပ်စရာကောင်းကြောင်းပြောရေးဆိုခွင့်ရှိသူကနေတဆင့်ပြောကြားလိုက်ပါတယ်။ဒါပေမဲ့လည်းသမ္မတထရန့်အစိုးရဘက်ကတော့ဒီထိန်းသိမ်းရေးစခန်းတွေမှာဆေးကုပေးနေတဲ့သူအရေအတွက်ကိုထပ်တိုးထားလိုက်ပြီးတော့အခြေအနေတွေကိုဒီထက်ပိုကောင်းအောင်လုပ်နိုင်ခဲ့တယ်လို့ပြောပါတယ်။ VOA သတင်းတောက် RS Arabasadi သတင်းပေးပို့ထားတာကိုငိမ့်ချမ်းပြောပြပေးပါရှင်
။ Texas ပြည်နယ်မှာတည်ရှိတဲ့အခုလိုထိန်းသိမ်းရေးစခန်းတွေဟာရွှေပြောင်းခြေချသူတွေကိုလူလိုမဆက်ဆံဘူးလို့ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးကပြောပါတယ်ရေဗီနာရှမ်ဒတ်ဆနီကပြောခွင့်ရပါ
The UN High Commissioner for Human Rights is utterly appalled
American ပြည်ထောင်စုမှာထိန်းသိမ်းခံထားရတဲ့ရွှေ့ပြောင်းအခြေချသူလူကြီးတွေနဲ့ကလေးတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့အင်မတန်ထိတ်လန့်စရာကောင်းပါတယ်ဒါကလည်းအမိမြေလုံခြုံရေးဝန်ကြီးဌာနကဖော်ပြခဲ့တာပ
ါအမိမြေလုံခြုံရေးဝန်ကြီးဌာနကိုစစ်ဆေးကြည့်ကြရတဲ့စစ်ဆေးရေးအဖွဲ့ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာကိုရည်ညွှန်းပြောဆိုခဲ့တာပါ
The Department of Homeland Security images
အမေမြေလုံညိုရေးဝန်ကြီးဌာနရဲ့ထုတ်ပြန်တဲ့ဓာတ်ပုံတွေအရထိန်းသိမ်းရေးစခန်းတွေဟာပြည့်ကျက်ညံ့နေပြီးတော့ကလေးတွေဟာလည်းသူတို့မိသားစုနဲ့အခွဲခံထားရပါတယ်။ကျန်းမာရေးနဲ့အစားအသောက်လည်းလုံလုံလောက်လောက်ရဖို့မရှိပါဘူး။ကလေးတွေကိုဖမ်းဆီးထိန်းသိမ်းထားတာဟာအကောင်းဆုံးအခြေအနေတွေဖန်တီးထားရင်တော့သူတို့ရဲ့ကျန်းမာရေးနဲ့ဖွံ့ဖြိုးမှုကိုထိခိုက်ပါတယ်။ဒီလိုအခြေအနေဆိုရင်တော့အဆိုးဆုံးတွေပဲဖြစ်လာမှာပါ။
အမေမြေလုံညိုရေးဝန်ကြီးဌာနယာယီဝင်ကြီးကေဗင်မက်အယ်လီနန်ကအခုလိုပြောပါတယ
် We've had over 500,000 people cross
ကျွန်တော်တို့တောင်ပက်နယ်ကြားကိုလူ9သိန်းလောက်ဖြတ်ကျော်လာပါတယ်အများစုကမိသားစုတွေအဖို့မပါတဲ့ကလေးတွေနဲ့လူလွတ်တွေပါ
ABC ရုတ်တံရဲ့ This Week Interview မှာတော့သူဌာနရဲ့လုံရက်နဲ့ပတ်သက်ပြီးယာယီဝင်ကြီးကကာကွယ်ပြောဆိုခဲ့ပါတယ်
We've done a tremendous amount since December
3rd. ကျွန်တော်အများကြီးလုပ်ခဲ့ပြီးပါပြီ။ဒီဇင်ဘာ30ရက်နေ့ကတည်းကကျွန်တော်တို့ထိန်းသိမ်းရေးစခန်းတွေမှာဆေးကုပေးနိုင်သူ20လောက်ပဲရှိခဲ့ပြီးအခုအချိန်မှာ100ကျော်ရှိနေပါတယ်။ယာယီထိန်းသိမ်းရေးတက်စခန်းတွေကိုလည်းအများကြီးတည်ဆောက်ပြီးပါပြီ။ဒါတွေကပိုပြီးတင့်တော်ပါတယ်။အမိုးတွေမြင့်ပြီးကလေးတွေနဲ့မိသားစုတွေအတွက်နေရာအများကြီးလည်းပေးထားပါတယ
်။နေဆက်လုံခြုံရေးဟာအချုပ်အခြာအာဏာကိစ္စဖြစ်ပေမဲ့လည်းအမေရိကန်နိုင်ငံအနေနဲ့နိုင်ငံတကာဥပဒေနဲ့အညီလှုံ့ဆော်တင်ကြောင်းUNHCR ကပြောပါတယ
် Unfortunately what we
appear to be ကျွန်တော်တို့မြင်နေရတဲ့ American ပြည်ထောင်စုရဲ့မူဝါဒတွေဟာ စစ်ဆေးမယ်ဖမ်းဆီးမယ်ပြီးတော့ရွှေပြောင်းအခြေချသူတွေကိုအမြန်ပြန်ပို့မယ်သူတို့ရဲ့လူခွင့်ရေးကိုဂရုစိုက်တာနည်းပါတယ်ဒါဟာတားဆီးတဲ့မူဝါဒအဖြစ်သုံးနေတာဖြစ်ပေမဲ့နိုင်ငံတစ်ခုလိုက်နာရမယ်လူခွင့်ရေးဝတ္တရားတွေကိုချိုးဖောက်နေတာပဲဖြစ်ပါတယ
်မက္ကဆီကန်အစိုးရရဲ့အချက်အလက်တွေအရဇန်နဝါရီလကတည်းကအမေရိကန်ပြည်ထောင်စုဟာအလဲအမေရိကကလာသူ16,000 ကိုမက္ကဆီကိုဘက်ကိုပြန်ပို့ခဲ့ပြီးသူတို့ဟာအမေရိကန်လူဝင်မှုကြီးကြပ်ရေးတရားရုံးရဲ့ကြားနာမှုကိုစောင့်ဆိုင်းနေတာပါထိန်းသိမ်းရေးစခန်းမှာရှိတဲ့တချို့လူတွေဟာမယုံနိုင်စရာကောင်းတဲ့ဆင်းရဲတဲ့အခြေအနေကလာတဲ့သူတွေဖြစ်ပြီးသူတို့နိုင်ငံကနေထွက်ပြေးလွတ်မြောက်လာတဲ့အတွက်ပိုကောင်းတဲ့အခြေအနေကိုရောက်နေပြီးပျော်ရွှင်နေရပါတယ်လို့သမရထရန့်ကပြီးခဲ့တဲ့အပတ်ကပြောခဲ့ပါတယ်ထိန်းသိမ်းရေးစခန်းတွေဟာအကောင်းဆုံးဖြစ်ပြီးသတင်းမီဒီယာတွေကိုလည်းလေးလာခွင့်ပေးမယ်လို့သမရထရန့်ကပြောထားပါတယ်ခင်ဗျာ
ညီမတို့ရဲ့ရှီအောင်ယဉ်ကျေးမှုအမွေနဲ့စုဝေးရာပကံဒေတာကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ကကမ္ဘာယဉ်ကျေးမှုအမွေနဲ့အဖြစ်ဇူလိုင်လ6ရက်နေ့မှာသတ်မှတ်လိုက်ပါပြီအခုလိုရှီအောင်အမွေနဲ့အဖြစ်သတ်မှတ်လိုက်တာကြောင့်ပကံဒေတာကိုရေရှည်ဘလို့ဆက်ပြီးတော့ထိန်းသိမ်းသွားဖို့လိုပါမလဲ။ကမ္ဘာအမွေနဲ့စီးဝင်ဒေတာနဲ့အညီဘာတွေကြိုတင်ပြင်ဆင်ဖို့လိုပါမလဲ။စရိုင်းနဲ့ပတ်သက်ပြီးတော့ဇူလိုင်လ13ရက်စနေနေ့ညတိုက်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတရက်လေးလိုင်းအစီအစဉ်ကကြိုဆိုပါရခင်ဗျာ
မနေ့ပြန်စနေညဒဲဒီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပြရသေးရှင်ဆက်ပြီးတော့ထိုင်းနိုင်ငံဘက်မှာလည်းနိုင်ငံသားအလုသမားတွေကိုဖမ်းဆီးနေတဲ့သတင်းဆက်ချင်ပါတယ်ထိုင်းနိုင်ငံတွင်းမှာနိုင်ငံသားအလုသမားတွေလုတ်ကင်ခွင့်မရှိတဲ့အလုတွေကိုလုတ်ကင်နေကြတယ်မြန်မာနိုင်ငံသားတွေဖမ်းဆီးခံရတာဆိုရင်တော့ချင်းမိုင်ခရိုင်ထဲမှာပဲလူ100လောက်ရှိသွားပြီဖြစ်ပါတယ်ထိုင်းမြန်မာနယ်စပ်တက်ခရိုင်မဲဆောက်အပါဝင်နေရာမျိုးစုံမှာတော့ထိုင်းအာဏာပိုင်တွေဘက်ကစီမံချက်လုပ်ပြီးတော့ဖမ်းဆီးမှုတွေဇက်တိုက်လုပ်နေတာပါ။သတင်းအပြည့်အစုံကတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံအတွင်းမှာနိုင်ငံသားအလုပ်သမားတွေကဥပဒေထဲမှာလုပ်ခွင့်မရှိတဲ့အလုပ်တွေကိုလိုက်လုပ်နေတာကြောင့်ချင်းမိုင်ခရိုင်တက်ခရိုင်တို့မှာအဖမ်းဆီးတွေဇက်တိုက်လုပ်လာပါတယ်။မြန်မာနိုင်ငံသားတွေဈေးရောင်းတဲ့အလုပ်အများဆုံးလုပ်တဲ့ချင်းမိုင်ခရိုင်မှာတော့ပြီးခဲ့တဲ့ရက်ကနိုင်ငံသားအလုပ်သမား60ကျော်ကိုဖမ်းဆီးခဲ့ပြီးတဲ့နောက်ဇက်တိုက်ဖမ်းဆီးမှုတွေလှုပ်လာကြောင်းရောင်ကြီးအလုပ်သမားအဖွဲ့ကရုံးတာဝန်ခံဦးမိုးကျော်ကပြောပါတယ်
။အခုရက်ပိုင်းရဲ့အတွက်မှာပေါ့လေချင်းမိုင်မှာတော့ပြီးခဲ့တဲ့ရက်ကနေပြီးတော့ဖမ်းလိုက်တာကဟာလာဒီမြမဈေးရောင်းတဲ့အလုပ်သမားတွေကိုပြောမယ်ဆိုလို့ရှိရင်ဥစား100လောက်ရှိပါပြီ။နောက်ဒီကမ်းမြမနေစဲမဲဆောက်ဘက်မှာလည်းသူကြီးလကောင်းပဲဒီအောင်တဲ့အလုပ်သမားတွေဟဲ့လားဆံမလို့နေတဲ့အဲဆံမောင်းရင်ဟိုမောင်းတဲ့လုပ်ဆိုင်တဲ့လူတွေပြီးခဲ့တဲ့ရက်တွေတော့ဆိုလို့ရှိရင်တချို့ကအလုံးမထွက်ဘဲနဲ့နေရတာရှိတယ်ဆိုင်တွေပိတ်ထားရတာတွေရှိတယ်ဒီမယောင်းမဲနဲ့နေရတဲ့လူတွေရှိတယ်ဒီချင်းနေမျိုးတွေရှိတယ်နောက်နေ့ကြတော့ဒီဘက်မှာလည်းဘဲဆောက်ဘက်မှာလည်းဖမ်းတာတွေရှိတာတွေရှိတာထော်တော့ဖမ်းခံရတယ်တနင်္ဂနွေလုံးတိုက်တာဆောင်တဲ့ operation ပုံစံမျိုးတွေလုပ်လာတာဟာဆိုလို့ရှိရင်ဒီနေ့ပိုင်းမှာတွေ့ရတာပေါ့လေ
ထိုင်းနိုင်ငံသားတွေလုပ်ရမယ့်အလုပ်အမျိုးအစားတွေကိုမြန်မာလူသမားတွေကနားလည်မှုနဲ့လုပ်ရတာကနေအခုအခါမှာတော့ထိုင်းအနာပိုင်တွေကဖမ်းဆီးမှုတွေခက်ဆိတ်ဆိတ်လုပ်လာတာတွေ့ရတယ်လို့လည်းဆိုပါတယ်
။ဥပဒေအရပြဋ္ဌာန်းထားတာကမလုပ်ရတဲ့အလုပ်အမျိုးအစားတွေရှိတယ်။ဒီအမျိုးအစားတွေထဲမှာဈေးရောင်းတာတွေပါတယ်၊စိတ်သက်ရင်မောင်းတာတွေပါတယ်။နောက်တက္ကီဆွဲပြီးစားလို့မရဘူးမြန်မာလူသမားတွေနဲ့နိုင်ငံသားလူသမားတွေကပေါ့နော်။ဒါမှမဟုတ်အဲ့တုံငန်းတွေအေးကဲမှာထိုင်းနိုင်ငံသားတွေကိုကိုယ်တိုင်ကမလွတ်တော့တဲ့အခြေအနေပေါ်မှာမူတည်ပြီးတော့လုတ်ကင်ပြီးစားတောက်နေတာအဲ့ဒါတွေကလည်းပြောမယ်ဆိုရင်ဒေသတွင်းအနာမယ်နဲ့အားလည်းမရှိဘူးလို့ကြားအဲ့ဒီအလုပ်တွေလူတွေကအဲဈေးဆိုင်ကနေဖွင့်ပြီးကြောင်းတာတွန်းလေးလေးတွန်းနေလူတွေက300 600အမျိုးစားလိုက်လူပြရတာရှိတယ
်ထိုင်းနိုင်ငံထဲမှာတရားမဝင်ခိုးဝင်နေသူတွေတရားမဝင်အလုပ်လုပ်ကင်နေသူတွေကိုဖမ်းဆီးတာအပြင်နိုင်ငံသားတွေလုတ်ခွင့်မရှိတဲ့ဥပဒေနဲ့မညီတဲ့အလုပ်တွေကိုလုပ်နေရင်လည်းဖမ်းဆီးမှုတွေကရှိနေတာပါထိုင်းနိုင်ငံအလုပ်သမားအလုပ်ကင်နေရာချထားရေးအဖွဲ့နဲ့ထိုင်းလူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနက တာဝန်ရှိသူတွေပူးပေါင်းပြီးနိုင်ငံခြားသားလူသမားတွေကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။နိုင်ငံခြားသားလူသမားတွေကိုခွင့်ပြုထားတဲ့လုပ်ငန်းခွင်တွေကတော့လေယာဉ်စိုက်ပျိုးရေး၊စောက်လုပ်ရေး၊အိမ်ပေါ်၊စပွဲတို့တန်ရှင်းရေးလုပ်သားနဲ့အခြေခံအထူးတွေလုပ်သားစတဲ့အလုပ်အမျိုးအစားတွေဖြစ်ပါတယ်။ဒီထဲကကိုယ်ပိုင်ဆိုင်ဖွင့်ပြီးဈေးရောက်တာအလုပ်ရှင်လွဲနေတာမျိုးတွေတတ်မှတ်ထားတဲ့နေရာကနေတခြားနေရာကိုကူးပြောင်းလုပ်နေတာတွေစတဲ့ခွင့်ပြုချက်လက်ပြောင်းဆိုင်ရဆရာနေမှာပါပဲအလုပ်လုပ်ကြနေသူတွေကိုဇက်တိုက်အရေးယူတော့မယ်ဆိုပြီးထိုင်းလူသမားနေရာချထားရေးဌာနရဲ့ထုတ်ပြန်ချက်ထဲမှာလည်းဖော်ပြထားပါတယ်ရှင
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ် Android အတွက်ဆိုရင်Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်။
ဒီရွေးကနေတောက်ကြညနေခင်းအစီအစဉ်လေးကိုည9:00နာရီအထိဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညနေခင်းအစီအစဉ်ပြပြချင်းပါပဲ။ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကို9:00နာရီကနေ9:00နာရီခွဲအထိဓာတ်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ပါတယ်ရှင်။ရေဒီယိုမှာတော့နောက်2နာရီကြာည9:00နာရီကနေ10:00နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်ဒီမှာတော့နောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုတဆုံလင်းအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုဆင်ရဖို့ရှိပါတယ်ရှင်ဒီအစီအစဉ်ကိုတော့လှိုင်းဒိုမီတာ25 kHz 11965လှိုင်းဒိုမီတာ32 kHz 9383ညလှိုင်းဒိုမီတာ51 kHz 5885တို့အပြင်လှိုင်းလက်မီတာ190 kHz 1505တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်အစီအစဉ်နဲ့မကြခင်အဆုံးသက်တော်မှာမို့နောက်ဆုံးကြံနေသေးတဲ့အချိန်မှာသတင်းကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကတက်လှည့်ကြီးညာပေးပါအောင်ရှင်
အမေရိကန်ပြည်ထောင်စုအတွင်းနိုင်ငံသားဗဏ္ဍဥရှိနေတယ်ဆိုတဲ့အချက်လက်တွေကောက်ခံဖို့သမ္မတဒေါ်နယ်ထရမ့်ကသမ္မတညွှန်ကြားချက်အမိန့်ထုတ်ပြန်ပြီးကုန်သွယ်ရေးကုသရေးဝန်ကြီးဌာနကိုတာဝန်ပေးလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာ10နှစ်တကြိမ်ကောက်ယူတဲ့သကောင်စင်ရင်မှာနိုင်ငံသား Home Hope ဆိုတဲ့မေကွန်ထဲ့မင်းမဲ့အငင်းပွားပွဲအစီအစဉ်ကိုသမ္မတကဆွန့်လွတ်လိုက်ပြီးနောက်မှာအခုလိုတခြားဘက်ကနေနိုင်ငံသားစင်ရင်ကောက်ယူဖို့အစီအစဉ်လာတာပါ။အမေရိကန်မှာတရားမဝင်နေထိုင်နေကြသူတွေကနေရပြန်ပို့ဖို့အမိန့်ထုတ်ခံထားရသူ2000တဲ့မင်းဲကိုအဓိကရှာဖွေဖမ်းဆီးမှုကိုလွှင့်မှုကြီးကြပ်ရေးနဲ့အကောက်ခွန်ဦးစီးဌာနအိုက်စကာတင်းငွေနေမှာစတင်ပြုလုပ်မယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ရှာဖွေဖမ်းဆီးမဲ့အစီအစဉ်ကိုအိုက်စကာတော့အတိမပြုသေးပါဘူး။အမေရိကန်ထဲမှာတရားမဝင်နေထိုင်နေကြသူတန်းနဲ့ချီကိုနေရပြန်ပို့မဲ့သမ္မတဒေါ်နယ်ထရမ့်ကလွန်ခဲ့တဲ့သတင်းသုံးပတ်ခရဲကကြီးပေးထားခဲ့တာပါ။ကမ္ဘာတော်ဘာသာရေးဖိနှိပ်မှုတွေဖြစ်ပေါ်နေတာတွေကိုမိမောင်းထုတ်ပြဖို့ရည်ရွယ်တဲ့ညီလာခံတစ်ခုရှေ့သတင်းပတ်အတွင်းဝါရှင်တန်ဒီစီမှာကျင်းပမယ့်ကြောင်းအမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်။အခုကျင်းပမယ့်ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာညီလာခံကိုရိုဟင်ဂျာတွေအပါအဝင်နိုင်ငံပေါင်းတရာစင်ကျော်ကကိုယ်စားလှယ်တွေတက်ရောက်ကြမှာဖြစ်ကြောင်းအမေရိကန်ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာတာအမတ်ကြီးဆန်ဘရောင်းဘက်ကပြောကြားလိုက်ပါတယ်။စီရေးအရလိုအပ်လာရင်ဒါမှမဟုတ်လူသားချင်းစာနာတဲ့အကူအညီတွေပေးဖို့လိုအပ်တဲ့အခါရစ်တက်အချင်းချင်းကြားဆက်သွယ်ပူးပေါင်းဆောင်ရွက်ဖို့ရည်ရွယ်တဲ့ PASEX စီရေးလက်ချက်မှုကိုမြန်မာနဲ့စင်ကာပူရစ်တက်တို့ပထမဆုံးအကြိမ်ပြုလုပ်ခဲ့ကြပါတယ်။စင်ကာပူရစ်တက်က RSS Valiant နဲ့ RSS Vela စီရေးရင်နှစ်ဆင့်ဟာရန်ကုန်ကိုတွားရောက်ခဲ့ပြီးမြန်မာစစ်တပ်နဲ့စီရေးလက်ချက်ငယ်တယ်လို့စင်ကာပူရစ်တက်ကသတင်းထုတ်ပြန်ထားပါတယ်။
သတင်းကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Videx ဇွန်ရက်ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်တစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ25 32 51နဲ့လှိုင်းလက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.